ဒီမြမဆိုးရတက်တီအရှမ်းပြည်နယ်မှာဝမ်ဟိုင်းဌာနချုပ်ကနေခုရက်ပိုင်းနေတဲ့မှာရုပ်သိမ်းသွားတာနဲ့ပတ်သက်ပြီးတော့စစ်တပ်ထဲမှာမကြည်လည်စရာအကြောင်းတွေရှိနေတယ်လို့ပြောဆိုသုံးသပ်မှုတွေရှိနေတာကိုဒီထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းကပြောပြပေးဦးမှာပါရှင်
။ဟုတ်ကဲ့ပါ။မြမစစ်တပ်တွေဟာရှမ်းပြည်တိုးတက်ရေးပါတီဝမ်ဟိုင်းဌာနချုပ်ကနေဒီရက်ပိုင်းတွင်မှာဒုတိယတုပ်အနေနဲ့တိုက်ရင်အားထပ်မံရုပ်သိမ်းလက်ပြန်ပြီလို့ရှမ်းပြည်တိုးတက်ရေးပါတီခေါင်းဆောင်တွေကပြောပါတယ်။တိုက်ရင်အားရုပ်သိမ်းသွားတဲ့ဆိုပေမဲ့လည်းဝမ်ဟိုင်းဌာနချုပ်နဲ့အသွင်းပဲကြတဲ့နေရာတွေမှာတော့မြန်မာစစ်သားတွေဆက်လက်ရှိနေသေးတယ်လို့ရှမ်းပြည်တိုးတက်ရေးပါတီပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လကခုလိုပြောပါတယ
်မနေ့ကနေ့တမယာနေ့ဆင်ဂျင်အားနေရာလောက်ပြန်ဆုတ်သွားတယ်ခုကျန်တော့ဒီရဝန်ချီလောက်ပဲချန်တော့မယ်ဆုတ်သွားတဲ့နောက်ဖွဲ့တော့အဲ့ဒီကျေးဒီထဲဝင်သွားတယ်အဲ့ဒီနံပုတ်ကနေပေါ့ကျွန်တော်အရင်တိုက်ခွဲစားဖြစ်တဲ့နေရာပေါ့ကျွန်တော်အတွင်းပိုင်းနဲ့ကြားတဲ့အဲ့ဒီဝမ်မှတခြားဝဲလေဝမ်ဟိုင်းဌာနချုပ်ကအဲ့ဒီ9မိုင်ကွာလောက်ပေါ့အဲ့ဒီအရှိတ်ထက်ချန်လန်ခွဲနေရာဆက်လက်ရှိသေးတယ်
မြန်မာစစ်တပ်အနေနဲ့ရှမ်းပြည်တိုးတက်ရေးပါတီဝမ်ဟိုင်းဌာနချုပ်ကိုတင်ပတ်ဖို့ထိုးစစ်ဆင်နေရကနေပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့မှာတပ်ရင်း9ရင်းဆုတ်ခွာခဲ့ပြီးတော့အခုဆိုရင်ဒုတိယအတုပ်အဖြစ်တပ်တွေကိုရုတ်သိမ်းသွားခဲ့တာပါမြန်မာစစ်တပ်တွေအနေနဲ့အခုလိုတပ်တွေရုတ်သိမ်းသွားပြီမဲ့လည်းရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါသေးတယ်မနေ့ညကညနေ 9:00 မှာကြောက်မဲမြို့နယ်ဘက်ကမြန်မာစစ်တပ်စခန်းတစ်ခုကိုရှမ်းပြည်တပ်မတော်ကနေဝင်ရောက်တိုက်ခဲ့တယ်လို့ကြောက်မဲမြို့ခံတွေကပြောပါတယ်ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကနေထိခိုက်မှုများပြားခဲ့တယ်လို့ကြောင်မဲမြို့ခံသူကအခုလိုပြောပါတယ်
။ရင်ခွဲတောင်စခန်းမော်နစခန်းတားရွာနာမှာကြောင်မဲကနေမန္တလေးဘက်ဆင်းနေစင်္ဂါမန်ကွာတယ်။ဆက်စီမြောက်ဘက်နဲ့တူတယ်။ညလုံးကတပ်ပိုက်တာစခန်းကို၄၅မိနစ်လောက်ချတယ်တော်တော်ပြင်းတယ်တော်တော်ပြင်းတယ်ဆိုတာဒီပမာဖက်ကတော်တော်ပြင်းတယ်။အေးဘလောက်တည်လဲဆိုတာလည်းတိကျတော့ဘလို့မှပြေဘူးပြ။
မင်းညကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်စခန်းပေါ်မှာဖြစ်ပွားခဲ့တဲ့အတွက်ထိခိုက်ကြဆုံးမှုကတော့အတိမပြုတ်နိုင်သေးပါဘူး။ရင်ခွဲတောင်စခန်းကိုရှမ်းပြည်တိုးတက်ရေးပါတီကနေတိုက်ခတ်ခဲ့တယ်လို့မြို့ခံတွေကပြောဆိုနေပေမဲ့လည်း SSA မြောက်ပိုင်းဘက်ကတော့ဆက်သွေးရေးခဲခဲကြောင့်တီးခြားဒီပြုတ်ချက်မပေးနိုင်သေးဘူးလို့လည်းဗိုလ်မှူးဆိုင်လကပြောပါတယ်။အခုရက်ပိုင်းတွင်မှာမြန်မာစိုးရအနေနဲ့ရှမ်းပြည်တိုးတက်ရေးပါတီဘက်ကိုစစ်တပ်တွေရုတ်သိမ်းတာတွေ KIU ခေါ်ကချင်လွတ်လပ်ရေးအဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးရေးတွေလှုပ်ဆောင်နေတာကိုတွေ့ရပါတယ်။ဒီလိုလှုပ်ဆောင်ရတာဟာလည်းမြန်မာစစ်သားတွင်းမှာပြောင်းလဲတစ်ခုခုရှိနိုင်တယ်လို့ရှမ်းတော်တော်စစ်အက်ဒီတာဦးခွန်ဆိုင်ကလည်းအခုလိုသုံးသပ်ထားပါတယ
်။တိုက်ပွဲတွေကိုကျွန်တော်ကြည့်နိုင်မယ်ဆိုလို့ရှိရင်လည်းဒီသမတ်တမတော်ပဲအကြဆုံးကြီးတော်တော်များတယ်။ပြီးတာလည်းများတယ်။တန်ရန်ရတာလည်းများတယ်။ဒီတော့သူတို့စစ်အနာယူခြင်းသလားစစ်နာခြင်းသလားဒီစားဟာလည်းမိခွန်းတစ်ခုပေါ့။နောက်တစ်ခုကတော့သူတို့နီးဗျူဟာပြောင်းမလားနောက်ဆုံးတစ်ခုကတက်မတော်အတွင်းမှာကြည့်မယ်ဆိုလို့ရှိရင်တစ်သားနဲ့သူတို့ရဲ့မိသားစုတွေအတွက်ရိတ်ခါကိစ္စတွေသူတို့ရဲ့စာဝတ်နေရေးတို့ကျမ်းမာရေးတို့ပညာရေးတို့စသည်အဲ့ဒီတာနဲ့ပတ်သက်တော့မှမကြည်မနှက်ဖြစ်မှုတွေဟာတကယ်မှကြီးထွားတယ်လို့
မြန်မာစစ်သားတွေအနေနဲ့ဝမ်ဟိုင်းဌာနချုပ်ဒေတာဘက်ကိုတိုက်ရုပ်သိမ်းသွားတဲ့အတွက်ဒေတာခံတချို့ကြတော့လေယာဉ်လုပ်ငန်းကိုပြန်လည်လှုပ်ဆောင်လာခဲ့ပေမဲ့လည်းစာတွင်ကြောင်းတွေကိုတော့လုံခြုံရေးချေနေရမဖွင့်လှစ်နိုင်သေးဘူးလို့လဲဗိုလ်မှူးဆိုင်လကပြောပါတယ်။ရှမ်းပြည်တိုးတက်ရေးပါတီဝမ်ဟိုင်းဌာနချုပ်ကိုတင်မှုအတွက်ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကမြန်မာစစ်တပ်ကနေအင်အားလုံးရင်းနဲ့ထိုးစစ်ဆင်ခဲ့ပေမဲ့လည်းဇူလိုင်လကုန်ကန်ဒီမှာတပ်ကိုပြန်လည်ရုတ်သိမ်းသွားခဲ့တာပါ။ဘာကြောင့်တပ်ကိုရုတ်သိမ်းရတယ်ဆိုတာတဲတဲကွဲကွဲမသိရသေးပေမဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်ပြစ်ခတ်ရစဲဖို့နဲ့တွေ့ဆုံဆွေးနွေးရေးလှုပ်ဆောင်မှုမြန်မာဒီမိုကရေစီခေါင်းဆောင်တောင်အောင်ဆန်းစုကြည်အပါအဝင်နိုင်ငံတကာကနေ PRP တောင်းဆိုမှုတွေပြည်တွင်းပြည်ပကနိုင်ငံရေးဖွဲ့တွေရဲ့တောင်းဆိုမှုတွေကြောင့်အခုလိုတပ်တွေရုတ်သိမ်းသွားရတယ်လို့ရှမ်းပြည်တိုးတက်ရေးပါတီပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လကနေပြောပါတယ်ခင်ဗျာ